ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဆောင်ရွက်မဲ့ငင်းကြိုင်းနိုဘယ်ဆုရှင်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာဒီကနေ့တနင်္လာနေ့မနေ့17နိုင်မှာရန်ကုန်က NRCP အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းကြိုင်းဘဝဌာနမှာနိုင်ငံတော်တိုင်ဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံကိုစနေနေ့ကရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်ကိုတောက်ရောက်ဖို့ရှိတယ်လို့နေပြည်တော်ကလည်းတောက်ရောက်ဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကကိုဖီအာနန်ဖောင်ဒေးရှင်းတည်ထောင်သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ကိုဥက္ကဋ္ဌဖြစ်ထားပြီးအတွေ့အကြုံရှင်းချက်သူမြန်မာ6ဦးပေါင်းဝင်9ဦးနဲ့ဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ24ရက်နေ့စွဲနဲ့ကြေညာခဲ့တယ်လို့မစ္စတာကိုဖီအာနန်ကလည်းဒေါက်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုလက်ခံကြောင်းနဲ့ဒီကော်မရှင်ကိုစက်တဘာ5ရက်တနင်္လာနေ့မှာပထမဆုံးစတင်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါဒီကနေ့မှာမစ္စတာအာနန်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဆွေးဆောင်ဆွေးနွေးပြီးတဲ့နောက်ခုတွဲတင်းစားရှင်းလင်းပွဲပြုလုပ်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းကြေညာမှာဖြစ်ပါတယ်။အင်ကန်နဲ့ဗုဒ္ဓဘူးနေတွေမှာတော့ရခိုင်ပြည်နယ်ကိုတောင်းရောက်ဖို့ရှိပြီးသူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရခိုင်ပြည်နယ်တွင်းကသက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့စီစဉ်ထားပါတယ်။မစ္စတာအာနန်ဟာရန်ကုန်မြို့ကနေတဆင့်စက်တင်ဘာ9ရက်နေ့မှာပြန်လည်ထွက်သွားမှာပါ။ရခိုင်ပြည်နယ်တွင်းလူမှုအတိုင်းဝိုင်းနှစ်ခုကြားနှစ်နဲ့ချီတည်လာတဲ့အချက်တဲဖြစ်ရှင်းဖို့နီးလန်းစာတဲ့အနေနဲ့မြန်မာစုအဖွဲ့အစည်းလိုက်တဲ့ရခိုင်ရဲ့အကြံပေးကော်မရှင်ကသူတို့တွေ့ရှိချက်တွေနဲ့အကြံပေးချက်တွေကို2018ခုဒုတိယနှစ်ဝယ်မှာမြန်မာစုအဖွဲ့အစည်းအကိုအစီအခံတင်ပြမှာဖြစ်ပါတယ်။